ချင်းပြည်နယ်ထန်တလန်မြို့နယ်အတွင်းကဆေးဘေးဒုက္ခသည်တွေဖျားနာပြီးဆေးဝါးကုသဖို့လိုအပ်တဲ့အခါပြည်နယ်မြို့တော်ဟာခါကဆေးရုံဆေးကန်းတွေလိုဆေးဝါးပြည့်စုံတဲ့နေရာတွေမှာတွားရောက်ကုသနိုင်ဖို့မှာအခက်အခဲတွေရှိနေတယ်လို့ဆေးဘေးရှောင်တွေနဲ့အကူအညီပေးနေသူတွေကပြောပါတယ်ထန်တလန်မြို့မှာနေအိမ်တွေအများပြားမီးလောင်ကျွမ်းတာတစ်နှစ်ကျော်ကြာခဲ့ပေမဲ့ပြန်လည်တည်ဆောက်ရေးတွေမဆနိုင်သေးသလိုဆေးဘေးဒုက္ခတွေအများပြားနေရမပြောင်းနိုင်ကြသေးပါဘူးဒီကြောင့်သတင်းပေးပို့ချက်ကိုတော့ကိုကြီးညာကတင်ပြပေးပါပါခင်ဗျာ
ပြီးခဲ့တဲ့2021ခုနှစ်စက်တင်ဘာလကစလို့ချင်းပြည်နယ်ထန်တလန်မြို့မှာမြန်မာစစ်တပ်နဲ့ဒေသခံလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးမြို့ကန်အများအပြားအိမ်တွေကိုစွန့်ခွာထွက်ပြေးကြရတာပါမြို့ကန်တွေဟာတောတောင်တွေထဲအပြင်မြို့နယ်အလံဝေးတဲ့ကျေးရွာတွေမှာနေထိုင်နေရပါတယ်ဖြားနာသူတွေကြားလုံလောက်တဲ့စေဝါကုသခွင့်မရတဲ့အခြေအနေနဲ့ပတ်သက်လို့စစ်ဘေးရှောင်တွေကိုကူညီပေးနေသူတူကအခုလိုပြောပါတယ်
ဒီတစ်ခါကြီးကြရတော့အဲ့ဒီရာတီတောက်ကွဲလိုမျိုးနဲ့အာရွာတိုင်းရွာတိုင်းလိုလိုနဲ့ဟိုကတော့များများဖြားကြပါတော့သူတို့အစားတောက်ရောနောက်ပြီးတော့ကျမကြီးရဲ့အတွက်လည်းတော်တော်လေးကျွာတော့ဒုက္ခရောက်တယ်ပေါ့တော့ဒါလို့လည်းဆိုတော့ဒီကျမကြီးဆိုလို့ချင်းလည်းဟိုခရစ်စတူရတဲ့ဟိုဆေးရုံဆိုလို့ချင်းပါမရှိတော့ပဲအဲ့လိုမျိုးသူတို့တွားစီးခံတွားပြဖို့ဆိုလို့ရှိရင်အာနည်းနည်းပြန်ဆန်ရှိမှပဲအစီအစီရဲ့ပုံအာဖြစ်နေပဲအာခါကြိုက်ခါတယ်ပြည်တယ်ဒါမှမဟုတ်မတွားအတွားဖို့ပြန်ဆန်မရှိတဲ့ခါကြတော့အဲ့လိုပဲဟိုခံနေကြမှာတော့အစာတောက်ဆိုလို့ရှိတော့ဟိုအဟာရရှိတဲ့အစာတောက်ဆိုဒီဟာဟိုဆန်ဖိုဒီရှမ်းလာရောဘာပြောရလဲဆိုတော့ကော်ဖီမိတောင်မှဒီလေလေနဲ့အထက်ကိုဟာပေါ့ဝင်လို့မရဘူးပေါ့နော
်ထန်တလန်မြို့ဟာချင်းပြည်နယ်မြို့တော်ဖြစ်တဲ့ဟာခါမြို့နဲ့23မိုင်သာကွာဝေးပါတယ်ချင်းပြည်နယ်မြို့တော်နဲ့တိတ်မဝေးပေမဲ့ဟာခါမြို့ကိုတွားရောက်ပြီးစေဝါကုသသူတွေကိုစစ်တပ်ဘက်ကတင်းတင်းကြပ်ကြပ်စစ်ဆေးမေးမြန်းတာတွေလုပ်နေတာကြောင့်တွားရောက်ဆေးကုသဖို့စိုးရိမ်နေရတဲ့အကြောင်းစစ်ဘေးတိမ်းရှောင်သူတွေကပြောပါတယ်စေဝါကုသမှုမလုံလောက်တဲ့အပြင်နေရပြန်ဖို့အခက်အခဲရှိနေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ထန်တလန်စစ်ဘေးရှောင်ဒေသခံတို့ကအခုလိုပြောပါတယ်
။မလလန်ပါကမကောင်းဘူးကျွန်တော်တို့ထန်တလန်မြို့နဲ့ဆက်နေပြန်လည်းမလုပ်ဘူးဆိုတော့နားလည်းအင်္ဂါလူတွေနည်းနည်းပြူတယ်ကျမရလည်းနည်းနည်းပြူတယ်ခြေရည်လည်းတိတ်မရှိဘူးတိတ်မဆုံးဘူးဆိုတော့အဲဒီကအဖြစ်ဖြစ်ရများတာပေါ့နော်ကျွန်တော်တို့ထန်တလန်မြို့နဲ့အားခါတော့နေတဲ့သူမကတိတာဗာညာရဲ့ဌာနေဗာညာတို့ကျွန်တော်တို့လည်းမလူအပ်တဲ့နဲ့ဟာခါလည်းမပေါ်ဘူး။အမကြည့်ဖြစ်မှာပဲ။ဒါရတာပြောရတော့မှအမကစိတ်မနေဘူး။ကျွန်တော်တို့မပြန်ချင်တာကမပြန်ချင်တာမဟုတ်ဘူးကျွန်တော်တို့စစ်တပ်ကြီးရှိနေတဲ့တည်းကကျွန်တော်ပြန်လို့မရဘူး။တို့ပြစ်မှာတဲ့။ပြန်ရင်ပြစ်မှာပြင်းပြန်လဲတဲ့ဒီချိန်မှာစိတ်လည်းမရှိဘူး၊ရည်လည်းမရှိဘူး၊နည်းလည်းမရှိဘူး၊နေချင်ရလည်းမရှိဘူး၊စားချင်လည်းမရှိဘူးဆိုတော့ကျွန်တော်ကပြန်လို့ကိုမရတာ။
ထန်တလန်မြို့ကနေဒေသခံတွေစွန့်ခွာသွားချိန်မှာစစ်တပ်ကမြို့ထဲမှာဆက်လက်တပ်ဆွဲထားပါတယ်။ထန်တလန်မြို့ဟာအကျဉ်းရင်20ကျော်မီးလောင်ခဲ့ပြီးတော့နေအလုံး1000ကျော်အပြင်မြို့ရဲ့အထင်ကြီးဘာသာရေးအဆောက်အဦတွေပါမီးလောင်ကျွမ်းခဲ့တယ်လို့လူ့အခွင့်အရေးအဖွဲ့တွေနဲ့ဒေသခံကူညီရေးအဖွဲ့တွေကပြောပါတယ်။နေတွေမီးလောင်တာနဲ့ပတ်သက်လို့မြန်မာစစ်တပ်နဲ့ PDF တပ်ဖွဲ့တွေအကြားနှစ်ဖက်အပြန်အလှန်အပြစ်ဖို့ပြောဆိုကြပါတယ်။မြို့ကန်တချို့ကလူမရှိတဲ့နေအိမ်တွေကိုစစ်တပ်ကမီးရှို့တာလို့ပြောဆိုပေမဲ့မြန်မာစစ်ကောင်စီဘက်ကလည်းအရက်သားနေအိမ်တွေကိုမီးရှို့ဘူးဆိုပြီးငြင်းဆိုလေးရှိပါတယ်။ထန်တလန်မြို့ကန်တွေကတော့မီးလောင်မြင်ဖြစ်ခဲ့တဲ့မြို့ရင်းကအိုးအိမ်တွေစီပြန်မရောက်သေးပဲနီးစပ်ရာတောတောင်တွေနဲ့တချို့လည်းအိန္ဒိယနိုင်ငံဘက်ကိုဒုက္ခသည်အဖြစ်ထွက်ပြေးခိုလုံနေရပါတယ်ခင်ဗျာ။